မြန်မာနိုင်ငံဆိုင်ရာကနေဒါတန်အမတ်အဖြစ်ဝါရင်တန်တမန်မတ်မက်ဂဒါဝဲလ်ကိုခန့်အပ်လိုက်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးဂျွန်ဘေးတ်ကတောက်ကြနေတော့ကအကြေညာလိုက်ပါတယ်။ဒီခန့်အပ်မှုဟာမြန်မာနိုင်ငံအတွက်ပထမဦးဆုံးကနေဒါနိုင်ငံကတန်အမတ်ခန့်အပ်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီပထမဦးဆုံးအကြိမ်ကနေဒါတန်ယုံဖွင့်လှစ်ဖို့ကိုလည်းဆောင်ရွက်နေပြီးတော့ဘယ်တော့တန်ယုံဖွင့်မယ်ဆိုတာကိုတော့လာမယ့်လတွေအတွင်းမှာကြေညာသွားမယ်လို့ကနေဒါနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကနေဒါတန်အမတ်အဖြစ်ခန့်အပ်ခံရသူမစ္စတာမတ်ခ်မက်ဒါဝဲလ်ဟာတရုတ်နိုင်ငံဆိုင်ရာကနေဒါတန်ယုံမှကောင်စစ်ဝင်အဖြစ်နဲ့2010ခုနှစ်ကတည်းကတာဝန်ထမ်းဆောင်နေပါတယ်။ဒါအပြင်ထိုင်းနိုင်ငံဘန်ကောက်မြို့အမေရိကန်နိုင်ငံနယူးယောက်မြို့နဲ့ထိုင်ဝမ်ကျွန်းထိုင်ပေမြို့တွေမှာလည်းတန်တမာရေးရာတာဝန်တွေကိုထမ်းဆောင်ခဲ့ပူးသူဖြစ်ပါတယ်။အခုတန်အမတ်ကြီးအဖြစ်ခန့်အပ်လိုက်တဲ့မစ္စတာမက်ဒါဝဲလ်ဟာမြန်မာနိုင်ငံကိုပံ့ပိုးကူညီဖို့ကနေဒါအစိုးရကိုအမြဲတမ်းတိုက်တွန်းပြောဆိုခဲ့သူဖြစ်တဲ့အတွက်ကြောင့်မို့လို့မြန်မာအရင်းမှလည်းဒီထက်တဲ့ဝင်ဝင်ပြောဆိုဆောင်ရွက်နေသူတယောက်ဖြစ်တာကြောင့်မြန်မာနဲ့ကနေဒါဆက်ဆံရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်လိမ့်မယ်လို့ကနေဒါကမြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်။အရင်တုန်းကမြန်မာနဲ့ကနေဒါကြားမှာတန်တမန်ဆက်ဆံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုထိုင်းနိုင်ငံမှရှိတဲ့ကနေဒါတန်ယုံကနေတဆင့်ဆက်သွယ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်ကနေဒါနိုင်ငံနိုင်ငံသားရေးဝန်ကြီးတယောက်ရဲ့ပထမဆုံးမြန်မာနိုင်ငံခရီးစဉ်အဖြစ်နဲ့2012ခုနှစ်မတ်လတုန်းကနိုင်ငံသားရေးဝန်ကြီးဂျွန်ဘေးတ်ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲဒီနောက် 2012 ခုနှစ်စက်တင်ဘာလမှာနိုင်ငံတကာကုန်သွယ်ရေးဝန်ကြီးဂုံဒူးဆောင်အက်ဒ်ဖတ်စ်တွားရောက်ခဲ့ပါတယ်။သူရဲ့ခရီးစဉ်အတွင်းမှာမြန်မာနိုင်ငံမှာကနေဒါတန်ယုံဖွင့်ပြီးတော့ကုန်သွယ်ရေးဆိုင်ရာအမြဲတမ်းကိုယ်စားလှယ်ထားမယ်လို့ကြေညာခဲ့ပါတယ်ရှင်။